21 ရာစုပင်လုံညီလာခံမတိုင်ခင်ပထမဆုံးအကြိမ်အဖြစ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေမနက်ဖြန်တင်းငွေတွေမှာတွေ့ဆုံကြပါတော့မယ်။ဒီနေ့စနေနေ့မှာတော့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လခေါင်းဆောင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရန်ကုန်ကိုစပြီးတော့ရောက်လာကြပါပြီ။ပထမဆုံးအကြိမ်အဖြစ်အစိုးရနဲ့အပြစ်မရထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံကြတော့မယ့်အပေါ်အလားအလာခေါင်းတွေကိုဘလောက်မျှော်လင့်ချက်ရှိကြပါသလဲဆိုတာမဆုမုံကစူးစီးတင်ပြပေးထားပါရဲ့ရှင်
။ဟုတ်ပါတယ်ဩဂုတ်လနောက်ဆုံးပတ်မှာကျင်းပနိုင်ခြင်းရှိတဲ့21ရာစုပင်လုံညီလာခံအတွက်လည်းအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစတဲ့ဗတ်ပေါင်းစုံကအဖွဲ့တွေကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ်21ရာစုပင်လုံညီလာခံမှာမြမငင်းရည်လုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ဖော်ဆောင်နိုင်ရေးအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လာဦးဆောင်တဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာမနေ့ပြန်ဇူလိုင်လ18ရက်နေ့မှာတော့ဒေါင်ဆန်းစုကြည်နဲ့ပထမဦးဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ကြိုတင်ပြင်ဆင်ရေးလုပ်ငန်းတွေဆောင်ရွက်နိုင်မှုအတွက်ကိုလည်း UNFC ရဲ့အထွေထွေအတွေ့အမှုနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ခူးကူးရယ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမနေ့တောက်ကြနေနေ့လယ်ပိုင်းတွေကရန်ကုန်မြို့ကိုရောက်ရှိလာခဲ့ကြပြီဖြစ်ပါတယ်။ဒီကနေ့စနေနေ့မှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအကြိုပြင်ဆင်ရေးကော်မတီနဲ့ခူးကူးရယ်ဦးဆောင်တဲ့ DBN ကိုယ်စားလှယ်အဖွဲ့တို့ရန်ကုန်မြို့ရွှေလီလန်းမှာရှိတဲ့အမျိုးသားရင်ကြားစည်ရင်နဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရန်ကုန်ရုံးမှာတွေ့ဆုံဆွေးနွေးကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားယုံကြည်မှုတည်ဆောက်ပြီးတော့ငြိမ်းချမ်းရေးမူပေါင်းရေးဆွဲမှုတွေမှာလည်းပူးပေါင်းပါဝင်ကြပါလို့ဖိတ်ခေါ်တဲ့အကြောင်းဒေါက်တာတင်မျိုးဝင်းကပြောပါတယ
်အော်အားလုံးလည်းကိုယ်နဲ့ဒီနေ့ရှိတာစီးရဲ့အခြေအနေကိုကျွန်တော်ပြောပြရတဲ့ဒီနေ့အစီအစဉ်လေးတော့ဆက်လာရှိတဲ့ဒီနေ့ကိုတိုင်းလို့ဆိုချင်တဲ့ဆင်းတဲ့ပါတာပဲ။
အပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းမြမငင်းငင်းရေးဖော်ဆောင်မှုမှာအဓိကအရေးကြီးဆုံးအချက်ဖြစ်တဲ့ခိုင်မာတဲ့ယုံကြည်မှုတရက်ထူထောင်နိုင်အောင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရင်းနှီးမှုကိုအခြေခံထားတည်ဆောက်ကြဖို့အရေးကြီးတယ်ဆိုတာကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားအဖွဲ့ခေါင်းဆောင်ခုခုရယ်ကပြောပါတယ်။ပြော
ရရင်တော့အဓိကကျတာကယုံကြည်မှုနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရင်းနှီးမှုကိုအခြေခံထားတည်ဆောက်ကြဖို့အရေးကြီးတယ်ဆိုတာကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားအဖွဲ့ခေါင်းဆောင်ခုခုရယ်ကပြောပါတယ်။ပြောရရင်တော့အဓိကကျတာကယုံကြည်မှုနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရင်းနှီးမှုကိုအခြေခံထားတည်ဆောက်ကြဖို့အရေးကြီးတယ်ဆိုတာကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရင်းနှီးမှုကိုအခြေခံထားတည်ဆောက်ကြဖို့
လုံးမတိုင်ခင်ဒေါက်ဆန်းစုကြည်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေမနေ့ပြန်မှတွေ့ဆုံကြမယ့်ကိစ္စပြည်လုံးညီလာခံမှာအခြေခံဘုံသဘောထားရရှိနိုင်ရေးကချင်းပြည်နယ်မိုင်းကြရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီးပဲတွေ့ဆုံဆွေးနွေးကြမယ့်ကိစ္စအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးပြစ်ခဲ့ကြပါတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပြည်လုံးအကြိုပြင်ဆင်ရေးကော်မတီရဲ့အတွင်မူဦးလာမောင်ရွှေကလည်းအခုလိုရှင်းပြပါတယ
်အဓိကတော့ပေါင်းစည်လေးခုကိုဆွေးနွေးကြတယ်နံပါတ်၁ကတော့လက်ပြန်မာနိုင်ငံတော်တမင်ကပုဂ္ဂိုလ်နဲ့ကျွန်တော်တို့ UNFC ဥက္ကဋ္ဌနဲ့အဖွဲ့တွေ့ဆုံဖို့ပြဿနာကိုရှင်းနေတယ်ဒုတိယကတော့ဒီမိုက်ဂျာရန်မှာအဆောင်ရမယ့်ပြဿနာတွေကိုဒီပြေကိုသဘောရှင်းပြတယ်တတိယကတော့ DPN နဲ့တော်တော်တမျိုးဝဲဥဆောင်နဲ့ညီလာခံကြိုတင်စည်းကော်မတီကိုဖတ်မှန်တွေ့ဆုံဖို့ပြဿနာကိုကျွန်တော်တို့ကဆွေးနွေးတယ်နောက်ဆုံးနံပါတ်၄ကတော့ဒီမိုက်ဂျာရန်အတွက်လိုအပ်တဲ့ပေါ့နော်ကုညီဆောင်ရမှုပြဿနာရဲ့တွေကိုဆွေးနွေးတော့ကျွန်တော်နှစ်နာရီလောက်အစိုးရရဲ့ခံမှာပြီးပါပြီ
။တစ်ချိန်တည်းမှာပဲပထမဆုံးအကြိမ်ဖြစ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုဒီကနေ့စနေနေ့မှာရန်ကုန်မြို့ကိုရောက်ရှိလာပြီဖြစ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာဦးဆောင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်တွေကိုရန်ကုန်မြို့မှာရောက်ရှိနေတဲ့ကချင်ကရင်ရခိုင်မွန်စတဲ့တိုင်းရင်းသားတွေကလေးစိတ်မှသွားရောက်ကြိုဆိုခဲ့ကြပြီးတော့ဒီဆွေးနွေးမှုတွေကနေစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့မျှော်လင့်ချက်ကြီးမားတဲ့အကြောင်းကချင်အမျိုးသားကိုကျော်ဂုံးကလည်းပြောပါတယ
်။ဟုတ်တယ်နှစ်နာရီမှရောက်တယ်သွားကြိုကြတာအခုနောက်ဆက်တုပ်တော့ဒီ9နာရီမှရောက်မယ်လို့ပြောတယ်အဲ့တော့လက်တင်ရှင်နေတာရန်ကုန်ရောက်နေတဲ့အချင်းတိုင်းရင်သားမိုးရှာတရားပြီးရင်ချင်းတို့ရခိုင်တို့အဲတို့ပါတယ်6ရောက်ရောက်ပြီလို့ပြောတယ်ဒါမဲ့ကျွန်တော်သိတာတော့ဒီ UNFC ကဆိုရင်ဒီဒေသဘန်လာနဲ့မိုးကောင်းဆောင်နဲ့မချင်းကောင်းဆောင်ရောက်ပြီလို့သိတယ်မနေ့ကတော့အရေးကြီးတဲ့စီးပွေးတော့ဖြစ်လာနိုင်တယ်မစတဲ့ပြည်လုံးရာစုညီလာခံမှာတရားနဲ့ကိုင်းတော့မထွက်ရတဲ့အဖွဲ့ရုံနဲ့သူတို့ရဲ့ပါဝင်မှု
အန္တရာယ်ကိုမျက်ချာတော့မျက်ချာရှိပြည့်တော့ရှင်းရှင်းလင်းလင်းရမှာလို့ဖြစ်မယ်မြန်မာနိုင်ငံငြိမ်းချမ်းရေးပေါ်ဆောင်ရေးမှာတိုင်းရင်းသားလက်နက်ကင်တော်လိုင်းရဲ့အင်အားစုတွေအားလုံးပါဝင်ရေးဆိုတဲ့မူကိုအခြေခံထားပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအဓိကဆွေးနွေးကြဖို့မျှော်လင့်တယ်လို့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ခြင်းမှာမယ်23